ဆိုမာလီယာနိုင်ငံမိုဂဒီရှုမြို့ကအဆင့်မြင့်ဟိုတယ်တစ်ခုမှာစစ်သွေးကြွတွေစီးနှင်းသိမ်းပိုက်ထားတာကိုအဆုံးသတ်နိုင်ဖို့လုံခြုံရေးတပ်ဖွဲ့တွေစနေနေ့အထိဆက်ပြီးတော့ကြိုးပမ်းနေပါတယ်။အယ်ရှာဘတ်စစ်သွေးကြွတွေဟာဖောက်ခွဲမှုအများအပြားလုပ်ခဲ့ပြီးလွန်ခဲ့တဲ့24နာရီအတွင်းဟိုတယ်ကိုစီးနှင်းထားကြောင်းလဲဆိုမာလီအာဏာပိုင်တွေကပြောပါတယ်။အစိုးရတာဝန်ရှိသူတွေတက်ကြီးရွယ်အိုတွေနဲ့လူတန်းစားပေါင်းစုံကလာရောက်တဲခုလေးရှိတဲ့ Hyatt အဆင့်မြင့်ဟိုတယ်မှာတောက်ကြနေကစစ်သွေးကြွတွေစီးနှင်းမှုအတွင်းသေဆုံးသူ20ထက်မနည်းရှိပြီးဒဏ်ရာရသူ40ကျော်ရှိတယ်လို့ဆေးရုံနဲ့နီးစပ်တဲ့အတိုင်းဝိုင်းကပြောပါတယ်။လက်နေအပြည့်စုံကန်ဆောင်ထားတဲ့စစ်သွေးကြွတွေဟာအစိုးရတပ်ဖွဲ့တွေနဲ့ဟိုတယ်ထဲမှာစနေညညအထိဆက်လက်ပစ်ခတ်နေသေးပဲလို့အမည်မဖော်လိုတဲ့အကြီးတန်းရဲအယားရှိတစ်ယောက်က VOA ကိုပြောပါတယ်။စီးနှင်းတိုက်ခိုက်မှုအတွင်းအရသားတွေအပြင်စစ်သွေးကြွ၄ဦးသေဆုံးကြောင်းလည်းပြောပါတယ်။ဟိုတယ်ထဲမှာစစ်သွေးကြွဘယ်နှယောက်ရှိသလဲဆိုတာမသိရသေးပါဘူး။မိုဂါဒီရှုအရေးပေါ်ကလူနာကေဇေးဌာနရဲ့အဆိုအရဟိုတယ်အဆောက်အုံအပြိုပြက်ပုံအောက်ကဆွဲထုတ်နိုင်ခဲ့တဲ့အလောင်း73လောင်းရှိတယ်လို့ဆိုပါတယ်။ဒဏ်ရာထားသူတွေကိုအရေးပေါ်လူနာတင်ကားတွေနဲ့ဆေးရုံကိုပို့ဆောင်ပေးခဲ့ရပါတယ်။သေဆုံးသူတွေထဲမှာစီးပွားရေးသမားတွေနဲ့ဒေသခံလူကြီးပိုင်းတွေပါဝင်ပါတယ်။အဲ့ဒီတဲမှာဟိုတယ်ကိုပူးတွဲပိုင်တဲ့အဗ်ဒါရာမန်အီမန်လဲတည်ဆုံးခဲ့ကြောင်းဆွေမျိုးတွေကပြောပါတယ်ဒီတိုက်ခိုက်မှုကိုအယ်ခိုင်ရာနဲ့ဆက်နွယ်တဲ့အယ်ရှာဘတ်တွေကလုပ်ခဲ့ကြောင်းပြောခဲ့ပါတယ်ခင်ဗျာ